Republican Party အတွင်းသမ္မတလောင်းချီကြိုးစားနေတဲ့သူတွေထဲမှာထိတ်ဆုံးမှရှိနေတဲ့ Donald Trump ဟာအာရှတိုက်ကအမေရိကန်ရဲ့အဓိကမဟာဝိတ်တွေကြားမှာတော့အခြေပန်းမစားပဲဖြစ်နေပါတယ်။ Donald Trump ကအမေရိကန်ရဲ့အာရှမဟာဝိတ်တွေအနေနဲ့ဒေတာတွင်းလုံခြုံမှုရှိအောင်ပြည်သူ့ဘဝငွေကြေးထည့်ဝင်ခြင်းမရှိဘူးလို့ဝေဖန်တယ်လို့မဟာဝိတ်တွေအနေနဲ့ကိုခုခံကာကွယ်ဖို့အတွက်ကိုပိုင်နျူကလ িয়ার လက်နက်တွေထုတ်သင့်တယ်လို့ပြောပြီးမှအခုလိုအာရှမဟာဝိတ်တွေကြားမှာလူကြိုက်နေလာနေတာပါ။New York Times သတင်းစာကြီးနဲ့မေးမြန်းခဲ့မှာ Mr. Trump ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ American အကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုအပြည့်အဝပြန်လည်သုံးသပ်ရလိမ့်မယ်လို့လည်းတောင်းဆိုလိုက်ပါတယ်။အရှဒေတာအတွင်းငြိမ်းချမ်းတဲ့လုံခြုံရေးရှိစေဖို့ American ကဂျပန်နိုင်ငံမှာတပ်ဖွဲ့အင်အား 9,000 နဲ့တောင်ကိုရီးယားမှာဆိုရင်တပ်ဖွဲ့အင်အား 28,500 ချထားပေမဲ့ဒီနှစ်နိုင်ငံတွေဘက်ကနေ American ကိုပြန်လည်ကူညီတာကမဆိုတလောက်ပဲရှိတယ်လို့ဝေဖန်လိုက်ပါတယ်။